ထောက်ထည်သုံးနှစ်ချခံထားတဲ့ NLD မြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းပြန်လည်လာပါပြီ။နိုင်ငံတော်လျှို့ဝှက်ဥပဒေချုပ်ပေါက်တဲ့မှုနဲ့အခုလိုထောက်ထည်ချခံထားရပြီးလူရဲ့ပြည့်ဖို့တစ်နှစ်ကျော်ရှင်နေသေးပေမဲ့ဘာကြောင့်မနေ့တောက်ကြနေ့အောက်တိုဘာ28ရက်မှာအခုလိုပြန်လွတ်ပေးလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဦးမကြီးကင်ဆာရောဂါခံစားနေရတဲ့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဟောင်းအသက်84နှစ်အရွယ်ဦးစိုးဝင်းကိုနောက်ဆုံးရမဲစင်းထောင်ကနေပြန်လွတ်လာတယ်လို့ဆိုတာကိုနှိစက်သူတွေကအတည်ပြုပြောခဲ့ပါတယ်။ဦးစိုးဝင်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးချန်ပီယံရှောင်းထန်းနောင်းနောက် NLD ဆိုရလက်ထက်မှာပဲသူ့ရင်စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနောက်စီမံဘဏ္ဍာဒုဝန်ကြီးဦးဆောင်တို့နဲ့တူနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်31ကငယ်ကိုချိုးဖောက်တယ်ဆိုပြီးတရားစွဲခံရကပြီးခဲ့တဲ့စက်တင်ဘာလကမှထောင်ဒဏ်3နှစ်စီပြစ်ဒဏ်ချခံခဲ့ရတာပါအခုဆိုရင်ပြန်လွတ်လာပြီမဲ့သူနဲ့အမှုတွေတစ်ခုတည်းကုဏကထောင်ချနေသူတွေကတော့ပြန်လွတ်လာခြင်းမရှိသေးပါဘူးဦးဆိုးဝင်းကိုစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးပြီးနေပြည်တော်ထောင်မှာချုပ်နှောင်ထားခဲ့ပါတယ်ဖမ်းဆီးခံရစဉ်ကာလအတွင်းဥမာကြီးကင်ဆာရောဂါကြောင့်နေပြည်တော်ကဒင်းတထောင်ဆေးရုံမှာအချိန်ချင်းခွဲစိတ်ကုသမှုနဲ့ကင်ဆာဆေးတွေကိုခံယူခဲ့ရပါတယ်။သူ့အမှုစစ်ဆေးစဉ်ကာလမှာပဲကင်ဆာရောဂါကြောင့်အာမခံရခဲ့တဲ့အတွက်အမှုကိုအပြင်းအထန်ကျုပ်ဘဝနဲ့လည်းရင်ဆိုင်ခဲ့ရပါသေးတယ်။ပြစ်ဒဏ်ချခံပြီးတဲ့နောက်မှာတော့သူဟာရမဲသိမ်းခြင်းထောင်မှာရှေ့ပြောင်းအချင်းချခံခဲ့ရတာပါခင်ဗျ။